ဟောင်ကောင်မှာဒီကနေ့ကိုဗစ်ပိုးကူးသူ3,320ရာသုံးဆယ်တွေ့ရပြီးတော့လူအုံယုံနဲ့ကဘာကူးဆက်ပြန့်နှံ့နေတဲ့အတွက်ဒီအချက်အတဲကိုကန့်တွဲဖြစ်ရှင်းနေအောင်အစိုးရဘက်ကကြိုးပမ်းနေပါတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်။အာဏာပိုင်တို့ရဲ့ဆောင်ရွက်ချက်တွေတိုးတက်မှုရှိတယ်ဆိုပေမဲ့တိချခွဲထားသူတွေအကူအညီလိုနေသလားဆိုတာတဦးချင်းထိလက်မကျေနိုင်တဲ့ဘူးလို့လည်းအုပ် ှိနေပြီးတော့ဟောင်ကောင်ဆေးရုံစီကောင်တွေမှာလူနာတွေနဲ့မနိုင်မနှင်းဖြစ်လာနေပါတယ်။တချို့ကုန်းတွေမှာအစိုးရင်လုံးပြီးတော့ဈေးဝယ်နေကြတာကိုလည်းတွေ့ရပါတယ်။ဟောင်ကောင်မှာနေချင်းပုဂ္ဂိုလ်ကတောက်ကြနေက3000နီးပါးရှိပြီးတော့စနေနေ့မှာ2800ဝန်းကျင်နဲ့ဒီကနေ့မှာတော့3200ကျော်ပါတယ်။တည်ဆုံးသူက248ဦးရှိတယ်လို့လည်းအာဏာပိုင်တွေကဒီကနေ့ကြေညာပါတယ်။ဟောင်ကောင်မှာပိုကူးသူ9သိန်းနီးပါးရှိပြီးတော့2020အစောပိုင်းကစလို့တေဆုံးသူ3500ဝန်းကျင်ရှိတာမှာအများစုကတော့ပြေးခဲ့တဲ့သတင်းနှစ်ပတ်လောက်ကဖြစ်ပါတယ်။တေဆုံးသူအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးမထားကြတဲ့သူတွေဖြစ်ပါတယ်။